ရိုမန်ကက်သလစ်အသင်းတော်ရဲ့ပိုယဟန်မင်းကြီးဖရန်စစ်ဦးဆောင်ပြီးတော့ဒီကမ္ဘာတဝန်းကဘစ်ရှော့ဖုံးတော်ကြီး200ကျော်နဲ့သာသနာရေးဆိုင်ရာစည်းဝေးပွဲကြီးကိုဗာတီကန်မှာကျင်းပနေပါတယ်။သတင်းနှစ်ပတ်ကြာမဲ့စည်းဝေးပွဲကြီးမှာရိုမန်ကက်သလစ်ဘာသာဝင်တွေအတွက်အငင်းပွားစရာဖြစ်တဲ့ပဋိသေဒသားစီရေးကိစ္စ၊ကိုဝင်ဖြတ်ချတဲ့ကိစ္စ၊လိင်တူဆုံမဲ့သူတွေအပေါ်သဘောထားနဲ့ဒီလင်မယားကွာရှင်းတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ပိုယဟန်မင်းကြီးရဲ့ညွှန်ကြားချက်နဲ့2013ခုနှစ်တုန်းကကမ္ဘာတဝန်းမှာရှိကြတဲ့ကက်သလစ်ဘာသာဝင်တွေကိုစစ်တမ်းကောက်ခဲ့တာမှပဋိသေဒကတားဆီးတဲ့ကိစ္စတခါအိမ်တော်မပြုတ်မီမှလိန်ဆက်ဆံတဲ့ကိစ္စနဲ့လိန်တူဆုံမဲ့သူတွေအပေါ်လက်မခံတဲ့ကိစ္စတွေနဲ့ပတ်သက်လို့အသင်းတော်ရဲ့အဆုံးအမတွေကိုတော်တော်များများကလှစ်လျူရှုထားတာကိုတွေ့ရှိခဲ့ကြပါတယ်။ဒါကြောင့်ကက်သလစ်ဘာသာဝင်တွေရဲ့သဘောထားတွေကိုဘစ်ရှော့ဖုံးတော်ကြီးတွေနားထောင်စေချင်တယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကသာသနာစည်းဝေးပွဲမတိုင်ခင်စနေနေ့တုန်းကပြောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ဒီပိုယဟန်မင်းကြီးတာဝန်ယူပြီးတစ်နှစ်ကျော်ချိန်မှာပဲမိသားစုတွေရဲ့အနာဂတ်နဲ့ချင်းချောက်မှုတွေကိုအာရုံစိုက်နေတဲ့စည်းဝေးပွဲကြီးဟာပိုယဟန်မင်းကြီးရဲ့ရိုမန်ကက်သလစ်အသင်းတော်အပေါ်မှာဥဆောင်မှုကိုစမ်းသပ်မှုအဖြစ်နဲ့လေးလာသူတွေကမြင်နေကြပါတယ်။သတင်းနှစ်ပတ်ကြာစည်းဝေးပွဲပြီးသွားရင်နောက်တစ်နှစ်အကြာမှာဘစ်ရှော့ဖုံးတော်ကြီးတွေထပ်မံတွေ့ဆုံပြီးတော့အခုဆွေးနွေးထားတဲ့ကိစ္စတွေကိုပြန်လည်သုံးသပ်ကြမှာဖြစ်ပါရဲ့ရှင်။